အပတ်စဉ်တော့ပြည်တွင်းသတင်းစာနယ်တွေမှာလာမယ့်တနင်္လာနေ့ကနေစပြီးရမ်ဘိုဖိုးဇက်ကဝေဖန်ရေးဆောင်မကိုစပယ်စစ်ဆေးရေးကမထက်မနေရထည့်ခိုင်းနေတယ်လို့သိရပါတယ်။ တကယ်ပြောတာပါတိတ်ကိုကြီးရတယ်လို့နာမည်ပေးထားတဲ့ဆောင်းမတွေမှာမင်းသားရမ်ဘိုကိုစိတ်မမှန်တဲ့သူတစ်ယောက်အနေနဲ့ရေးထားတာပါ။စတားလုံးဟာသူ့ရဲ့ဖြစ်နိုင်ခြေမရှိတဲ့နောက်ထပ်ခြေလှမ်းကိုရမ်ဘိုဖိုးမှာတယုတ်ဆောင်ထားတယ်လို့အစချီပြီးရေးထားတဲ့ဒီဆောင်းမတွေမှာရမ်ဘိုရဲ့စိတ်အနေထားနဲ့ပတ်သက်ပြီးရေးထားပါတယ်။မင်းသားရမ်ဘိုရိုက်သမျှစကားတွေဟာလူသက်ဆန်နှုန်းကိုမြင့်တင်န သက်လက်နက်တွေနဲ့လူမှန်သမျှအကုန်တတ်တဲ့လူသက်ကားတွေသာဖြစ်တယ်လို့လည်းဝေဖန်ထားပါတယ်။ဒီနေ့ခေတ်အခါမှာအကြောင်းပြချက်မရှိဘဲနိုင်ငံတွေကိုကျူးကျော်တိုက်ခိုက်မှုမလုပ်ဘူးဆိုတော့လူအဖွဲ့အစည်းရဲ့ရင်ကျေးမှုတိမ်မွေးမှုကိုအဲ့ဒီရမ်ဘိုကိုခေါ်ပြီးပညာပေးရမယ်လို့လည်းအဲ့ဒီစောင်းမထဲမှာဝေဖန်ထားပါတယ်။မင်းသားစတားလုံးရိုက်ကူးထားတဲ့ Rambo 4စက္ကားထဲမှာ Rambo သွားတဲ့နေရာတိုင်းလူတွေပို့သေးတယ်။မြန်မာစစ်တပ်ကို Rambo ချေမုန်းခဲ့တဲ့မြန်မာအင်အားစုတစ်ခုလုံးရဲ့အရေးအတွက်ဟာအကြိမ်60မြောက်အရှိတောင်အာရှအားကစားပွဲဝင်အရေးအတွက်လောက်ပဲရှိမယ်ထင်တယ်လို့ဝေဖန်ထားပါတယ်။စတားလုံးအနေနဲ့မြန်မာနိုင်ငံအကြောင်းကိုရွေးပြီးရဲစရာအဖြစ်သရုပ်ဆောင်ခြင်းဖြစ်တယ်လို့ပြောပြီးတကယ့်ကိုအလေးအနက်ပြောတာပါအရန်ရည်ရတယ်လို့အဆုံးသတ်ထားတဲ့ policy စောင်းမကိုပတ်စင်ထုတ်ပြည်တွင်းဂျာနယ်တိုင်းကိုစာတင်စစ်ဆေးရေးကမထည့်မနေရထည့်ခိုင်းထားတာဖြစ်ပါတယ်။စောင်းမရေးသားသူကလောင်နာမည်ကိုတော့မြန်မာလိုမဟုတ်ဘဲအင်္ဂလိပ်စာလုံးအတူကောက် AW,UUC လို့ပေးထားပါတယ်။စစ်ဆေးရေးကအတင်းအဓမ္မထည့်ခိုင်းထားတဲ့တကယ်ပြောတာပါတိတ်ကိုရည်ရတယ်ဆိုတဲ့ John Rambo ဝေဖန်ရေးစောင်းမကိုဖတ်ပြီးသတင်းဂျာနယ်တွေကကွန်ပျူတာစာစီသမားတွေကအစာအချင်းချင်းလက်တို့ပြီးရည်နေကြတယ်လို့သတင်း editor တယောက်ကပြောပါတယ်။ရမ်ဘိုစကားကိုကြည့်ခဲ့တဲ့အကြောင်းသားတဦးကလည်းအခုလိုရမ်ဘိုဝေဖန်ရေးစောင်းမကိုအစိုးရအနေနဲ့ဂျာနယ်တွေမှာဘာကြောင့်ထည့်ခိုင်းရသလဲဆိုတဲ့အမြင်ကိုအခုလိုပြောပါတယ်
။သူတို့မှနည်းနည်းစိတ်ရစရှိတယ်လေ။ဟိုအရင်ကလည်းသူတို့ဒီပမာပြည်သေးကိုသူတို့ဘုံလာချတဲ့ကားတကားတို့ထပ်တော့အဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့ဒီနေပြည်တော်ကိုပြောင်းတဲ့ကိစ္စလည်းအများကြီးတော့ပါတယ်လို့တချို့ပညာရှင်တွေကသုံးတာလေ။အခုလည်းဒီရမ်ဘိုဟာကြတော့သူတို့ကိုလာပြီးတော့လှုပ်တယ်ဆိုရင်တော့ဒါကိုနည်းနည်းတော့ထိန်းလန့်မှုတော့ရှိတာပေါ့။အဲ့ဒါကြောင့်မို့သူတို့ကပြန်ပြီးတော့တုံ့ပြန်နေတဲ့သူတို့ပြန်ပြီးတော့ဝေဖန်ရေးစောင်းပါတွေပြီးတော့ဗီလူလူတို့ကိုလည်းသူတို့နည်းနည်းကြောက်တယ်လေဗီလူနားထဲမှာအများကြီးဝင်သွားတဲ့ခါကျတော့သူတို့ပြန်ပြီးတော့ပြန်လောက်မှာကိုသူတို့ကစူးရင်အဲ့ဒါကြောင့်မို့သူတို့မီဒီယာနဲ့မီဒီယာကိုပြန်တိုက်တဲ့တဘောပဲရမ်ဘိုကဒီသူတို့ကမက်ဆေ့ချ်ကိုသူတို့ပေးတဲ့ဟာကိုသူတို့ဒီဗီလူကိုလည်းသူတို့ပြန်ပြီးတော့တုံ့ပြန်တာပေါ့
အခုအချိန်မှာမင်းသားစာလုံးဟာအစ်စ်အေခိုးကူး DVD တွေကိုကိုရိုင်းလိုက်ဝယ်ကောင်းလိုက်ဝယ်နေမယ်လို့သူ့ရဲ့စောင်းမထဲမှာဝေဖန်ထားသလိုပဲဗီဒီယိုဆိုင်တွေမှာထားရှိငားရမ်းခြင်းမပြုဖို့စစ်အစိုးရကပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့ရန်ကုန်မြို့ကန်တွေကလက်သိထိုးအချင်းချင်းအင်တာနက်ကနေတဆင့်ကူးယူပြီးကြည့်ရှုအားပေးနေကြတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။ဒါပေမဲ့လာပြီးတော့မေးမြန်းတဲ့သူတွေများတဲ့အတွက်တချို့ဗီဒီယိုအငှားဆိုင်တွေမှာ Rambo အပိုင်းလေးမရှိပါလို့စိုင်းမုတ်ထောင်ထားရတဲ့အထိပြည်သူတွေကစိတ်ဝင်စားနေကြပါတယ်။ Rambo ကားကိုလက်ဝယ်ထားရှိရင်ထောင်နဲ့12နှစ်အထိချခံရမယ်လို့ရန်ကုန်မြို့နယ်မြေခံရဲတွေကအခွေအငှားဆိုင်အယောင်ဆိုင်တွေကိုလိုက်လံတရီပေးနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းမန္တလေးတိုင်းညောင်ဦးပကံအဝေးပြေးကားလမ်းမပေါ်မှာ Rambo များများအလိုရှိသည်လို့ပုံစင်းအဝါရောင်နဲ့ရေးခဲ့တဲ့အတွက်လည်းနယ်မြေခံရဲတွေကအခုလမ်းမတွေပေါ်မှာလှည့်ကင်းနေချထားတယ်လို့မန္တလေးမြို့ကန်တွေကပြောပါတယ်။ Rambo စကားဟာယုံတင်တင်ချင်းမှာပဲမြောက်အမေရိကတိုက်မှာဒုတိယဝင်ငွေအများဆုံးအဆင့်နှစ်ဆန်းချိန်တင်ခဲ့တဲ့ကားလည်းဖြစ်ပါတယ်။မင်းသားစတားလုံးကိုယ်တိုင်မေးမြန်းကန်းတစ်ခုမှာမြမအစိုးရအနေနဲ့ဗမာပြည်ထဲကိုလာဖို့ဖိတ်မယ်ခြေလန်းတိုင်းမှာလက်နက်ကင်အဆောင်တွေမပါဘဲတိုင်းပြည်ထဲမှာလမ်းလျှောက်ခွင့်ရရင်သူ့အနေနဲ့လာခဲ့ပါမယ်ဒါမှမဟုတ်အိမ်ယူတော်ရှေ့မှာစကားပြောကြမယ်လို့မြမအစိုးရကိုစိန်ခေါ်ခဲ့ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကကမ္ဘာတဝှမ်းမှာယုံတင်ပြသခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်မင်းသားစီဗက်စတာစတားလုံးကိုယ်တိုင်ဒါရိုက်တာလုပ်ပြီးတရုတ်ဆောင်ထားတဲ့ထိုင်းမြန်မာနယ်စပ်တနေရာကဗမာစစ်တပ်နဲ့ရမ်ဘိုတို့ရဲ့တိုက်ပွဲအကြောင်းရမ်ဘို4စက္ကားကိုကမ္ဘာတလွှားကမြန်မာတွေကလည်းကြည့်ရှုအားပေးခဲ့ကြပါတယ်ရှင်